တယုန်နီးပညာကုမ္ပဏီနှစ်ခုကထုတ်လုပ်ထားတဲ့အပလီကေးရှင်းတစ်ခုကိုအမေရိကန်ပြည်ထောင်စုမှမသုံးဖို့တမန့်ဒေါ်နယ်ထရမ့်ကတားမြစ်မိန်ထုတ်ပြန်လိုက်ပါတယ်။တယုန်နီးပညာကုမ္ပဏီဘိုင်ဒန်စ်ကထုတ်လုပ်ထားတဲ့ TikTok TikTok နဲ့WeChat application တွေအသုံးပြုခြင်းအပြင်ပုဂ္ဂိုလ်ရဲ့အချက်လက်တွေပေါက်ကြားနိုင်ခြင်းရှိတဲ့အပေါ်သမ္မတထရမ့်အရေးလိုတားမြစ်နိုင်တဲ့အခွင့်အာဏာရှိရလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။
ဒီလိုရပေါ်တရုတ်ဘက်ကအလားတူတုံ့ပြန်ဆောင်ရနိုင်တယ်လို့လည်းကြွမ်းကျင်သူတွေကခံမနေတာပါ။အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပြောကလည်းလုံခြုံရေးကြောင့်တရုတ်အပလီကေးရှင်တွေကိုအမေရိကန်အက်ပ်စတိုးဆိုင်ထဲမှာရောင်းချခွင့်မပြုဘူးလို့ပုံထုံးနေမှာပြောဆိုခဲ့တာပါ။သူကြိုက်များတဲ့ TikTok နဲ့ WeChat application 30 သူကမ္ဘာတစ်ဝန်းတန်းချီရှိတာဖြစ်ပါတယ်။